ိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများစုဟာနှစ်ပတ်လောက်ကြာမှမိမိတို့အလိုလျောက်ပြန်လည်တက်တာပျောက်ကင်းသွားကြတယ်လို့သိရပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကနာမည်ကျော်ပုဂ္ဂလိကဆေးကုဌာနကြီးတစ်ခုမှာနှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာခင်မဝင်းကကိုဗစ် -19 ဗိုင်းရပ်စ်ပိုးတွေ့ရှိသူတွေကိုအရေးပေါ်လိုအပ်မှသာဆေးရုံတက်ခိုင်းတယ်လို့ RFA ကိုပြောပါတယ်
သူတို့အိမ်မှာပဲနေခိုင်းတယ်ကျွန်တော်တို့ဒီမှာတော့ဘာဆေးရလို့တိတ်ပြီးတာတော့မရှိတော့ဘူးတခါလေးချောင်းဆိုးရပြည့်ရဆိုရင်ချောင်းဆိုးဆေးနဲ့ပြီးတယ်နာစည်းတယ်ပါညာဆိုရင်ကျွန်တော်စားရင်နဲ့ပလုတ်ကျင်းတာတို့စားရင်နဲ့နှာခေါင်းထဲကိုရှင်းတာတို့ကျွန်တော်တို့အလောက်ပဲပြီးများတယ် hydroxychloroquine တို့ azithromycin တို့မပြီးကြဘူးဥပမာကျွန်တော် sinus infection တွေပါလို့တွေ့ပြီးဖြစ်နိုင်တယ်ထင်တော့ antibiotic ပြီးတယ်အပြာကြီးရတော့ကျွန်တော်အပီပရိုဖန်တိတ်တောက်ခိုင်းမှာတာလန်နောလောက်ပဲတောက်ခိုင်းတယ်ရီမမြတောက်ခိုင်းတယ်ကျွန်တော်မြင်တော့တော့တော်တော်များများအနှံ့ရတာပြက်တဲ့အတွက်တို့ကအစာတော့မစားတော့တို့က quick အရန်ဖြစ်တယ်နှုံးနဲ့ပျော့တယ်ကိုပူတယ်အဲကျွန်တော်မြင်တဲ့တချို့ကိုဗစ်တွေကြတော့ကိုက10ရက်တိတိပူတယ်ကျွန်တော်တို့ဒီကိုဗစ်မဖြစ်ခင်တော့ကိုပူတာ10ရက်ဆိုတာကျွန်တော်မမြင်တော့ပဲ
ဘယ်လိုအခြေအနေမှာကိုဗစ်လူနာကိုဆေးရုံပို့ပါတယ်လဲခင်ဗျာ
တက်ရှူမွားတော့တက်ရှူလို့မကောင်းတော့ကိုကတဖြည်းဖြည်း weak ဖြစ်လာဘာမှမလုပ်ချင်တော့ဆိုရင်တော့ဆေးရုံပို့ရပေါ့ဆိုတော့ကျွန်တော်တို့မြင်ရတော့ 80% လောက်ကတော့ဒီလိုပဲပျောက်သွားတယ်10ရက်17ရက်ကျတော့သူတို့တွေချွေးထွက်ပြီးတော့လူကနေပြန်ကောင်းလာပြီးတော့အနားနည်းနည်းလေးပြန်ရအရသာနည်းနည်းလေးပြန်ရှိတော့ပူစားတယ်လို့ပြော10%လောက်ကအဲ့လိုမျိုးဆေးရုံပြန်ပိုးရတာရှိတတ်တယ်ပေါ့အဲ့ဒီထဲမှာတော့ maybe 5% လောက်ကတော့ ICU တွေပါရောက်သွားတာပေါ့အရင်တုန်းကတော့သူတို့ခေါ်တော့ဆက်ဖို့တင်တယ်ပေါ့ tertiary ventilator ပေါ့နော်နောက်ပိုင်းတော့ကျွန်တော်တို့ကြားလို့တော့ဆက်ဖို့တင်လိုက်လို့ရှိရင်လည်းပြန်ဖြုတ်ရတာလည်းခက်တယ်နောက်သူတို့ကလည်းအသေးပြောက်ကလည်း 50-50 ဖြစ်နေတာတွေ့တယ်ဆိုတော့နောက်ပိုင်းကတော့တန်းနိုင်လို့ရှိရင်ဆက်ဖို့မတင်ဘူးပေါ့ oxygen များများပေးပြီးတော့ဟောတော့တယ်ပေါ့အသေးပြောင်းနှုံးကတော့ဒီကယ်လီဖိုးနီးယားဘက်မှာဖြစ်ကစား 3% လောက်တော့ရှိတယ်အခု positive case တွေများလာတယ်အိမ်မှာဘာမှမဖြစ်တဲ့လူတွေလည်းများလာတယ်အတွက်သေတဲ့နှုံးကတော့ 1% လောက်တော့ရှိတယ
်ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာနေထိုင်တဲ့ဒေါက်တာမြင့်ချုပ်ကသူတို့နိုင်ငံမှာလည်းဒီဗိုင်းရပ်စ်ကူးစက်သူတွေကိုအရေးပေါ်လိုအပ်မှစေုံတင်တယ်လို့ပြောပါတယ
်ဟိုတွေ့ပါစေသူ့အိမ်မှာပြန်ဒီခိုင်းနေမိသားစုတွေနဲ့ခါခေါ်ကနေခိုင်းနေယောဂပို့တွေ့တုံးတာဆေးရုံကိုပို့နေရမယ်ဆိုရင်ဆေးရုံကြီးပဲလောက်မယ်မိမိအိမ်မှာနေလို့မတင့်တော်ဘူးဆိုမှတက်ဆိုင်ရနေရာကိုသူတို့ပို့ပါတယ်ယောဂနေရင်နေသူတို့မြားရင်မြားသူတို့အထူးကမ်းမှာထည့်ရမျိုးတွေလောက်ရပါတယ်ဆိုတော့အဆင်ဆင်ဆောင်ရွက်တဲ့အတွက်ကြောင့်ဆေးရုံမှာလည်းအများကြီးလူနာတွေတော့ပုံနေပါဘူ
းဘယ်လိုတက်တာသွားတဲ့အခြေအနေမျိုးမှာဖြစ်ပေါ်သူတွေကိုအလုတ်ပြန်ဆင်းခွင့်ပေးတယ်လဲလို့ဒေါက်တာခင်မဝင်းကို RFA ကမေးပါတယ်ခင်ဗျာ
တွက်တာကတော့စာဖြားတယ်နေပေါ့အိမ်နေကဟုတ်တယ်ကိုလည်းပူလာတယ်ခူတွေလည်းကြိုက်လာတယ်နားတွေလည်းစီးလာတယ်ဆိုတော့အိမ်နေကနေတွက်ပြီးတော့ဆယ်ရက်ကျော်ရဲ့ပြင်ကိုပူကြသွားတာတိုင်လနောတို့ဘာလို့မသုံးမနဲ့ကြတာလဲ at least 24နိုင်ရှိရမယ်ပြီးတော့ဒီချောင်းဆိုးနာစီးတက်တာသွားတယ်ဆိုလို့ရှင်ဒီလူကအလုတ်ပြန်သွားလို့ရပြီလို့ခေါ်တယ်ပေါ့အစပိုင်းတော့ဆိုရင်ဒီနာစီးချောင်းဆိုးပျောက်မှပြန်သွားခိုင်းချောင်းဆိုးကတော့အများတော့ဖြစ်အရန်ကြာတတ်တာပေါ့အဲ့တော့လူတွေတော်တော်များများကိုပူတာအကြိုင်ပျောက်နေပြီဒါပေမဲ့အိမ်မှာအကြိုင်နေတော့အဲ့ဒါလည်းမဟုတ်သေးဘူးဆိုတော့တွေ့တော့သူကအရင်တော့ CDC က negative နှစ်ခါတွေ့မှအလုတ်ပြန်ပေးသွားတယ်ဆိုတော့ test ဆာလည်းအများကြီးပုံကုန်တယ်နံပါတ်1ကအဲ့ဒီ test ဆီကလည်းကုန် positive ပဲဖြစ်ဖြစ်နေတယ်အရင်တော့နားမလည်ဘူးပေါ့နောက်ပိုင်းကျွန်တော်တို့နားလည်တာတော့ဒီ eventဒီ water virus ကနှာခေါင်းလိုပဇာထဲမှာရှိသေးတယ်အဲ့ဒါတွေအကုန်လုံးက positive ဒီတော်တော်ပြီးမိတယ်ပေါ့ဒီ PCR test ကတော့ very sensitive ဆိုတော့ပေါ်လာနောက်ပိုင်းအဲ့ဒါကိုကျွန်တော်တို့ကလည်းမလုပ်တော့ဘူ
း American ပြည်ထောင်စုကဒေါက်တာခင်မဝင်းနဲ့ Australia နိုင်ငံကဒေါက်တာမြင့်ချိုတို့ရဲ့ပြောကြားချက်တွေပါမြန်မာနိုင်ငံမှာတော့နေရင်အခန့်ကျင်းတွေမှာလူအများပြားစုဝေးနေထိုင်ကြတဲ့အတွက်ဒီ virus ဖြစ်ပွားသူတွေအနေနဲ့ကြံမိသားစုတွေနဲ့ခက်ခွာခွာနေထိုင်ဖို့ဆိုတာအခက်အခဲရှိနေတယ်လို့ဝေဖန်သူတချို့ကပြောပါတယ်ခင်ဗျာ။